ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်တွင်ကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့တပ်စခန်း3ခုကိုဒီနေ့နောက်ဆုံးထားဖယ်ရှားဖို့စစ်ကောင်စီဘက်ကကြောင်းကြားလာခဲ့ရမှာ SSPP ဘက်ကညှင်းပယ်ထားပါတယ်။လောလောဆယ်မှာတော့နှစ်ဖက်တပ်တွေကြားစီးရဲရတင်းမာမှုမရှိသေးပေမဲ့စစ်ကောင်စီဥက္ကဋ္ဌနဲ့ SSPP တွေ့ဆုံမဲ့ညဉ့်ညေးဆွေးနွေးပွဲကတော့ဆိုင်းငံ့နေပါတယ်။စစ်ကောင်စီနဲ့ရှမ်းပြည်တိုးတက်ရေးပါတီကြားဆက်ဆံရေးအခြေအနေရန်ကုန်ကသတင်းပေးပို့လာတာကိုကိုသားညင်ဦးပြောပြပေးမှာဖြစ်ပါတယ်ဗျာ
။မိုင်းရှုမြို့နယ်အတွင်းကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့တပ်စခန်း3ခုကိုစစ်စီလမ်းဖောက်လုပ်နိုင်ရေးအတွက်ဆိုပြီးတော့ဒီလ10ရက်နေ့နောက်ဆုံးထားဖယ်ရှားဖို့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီကနေပြီးတော့ဒီလ4ရက်နေ့ရက်စွဲနဲ့အကြောင်းကြားထားတာပါ။ဒီလိုအကြောင်းကြားတဲ့အပေါ်မှာစခန်းတွေကိုသူတို့ဖယ်ရှားမှာမဟုတ်တဲ့အကြောင်း SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံးဟန်ကဗီဒီယိုကိုပြောပါတယ
်။အာငါမသိခင်တော့သူတို့ဒီသဘောပြောရေးလမ်းဆိုပြီးတော့ချဲ့ချင်တော့လေလမ်းချဲ့ချင်တော့ကျွန်တော်တို့လာကြည့်ရပါဘူး။ဟိုကျွန်တော်ချဲ့ခွင့်ပြုပါတယ်။အခုကနည်းနည်းဒီတန်းပြောင်းလာတော့ဗျ။ဖြစ်စဉ်လမ်းကြောင်းနာမည်ပြောင်းပြီးတော့အဲ့ဒါကိုရွှေပြေးဖို့သူပြောလာတော့ဗျာ။ကျွန်တော်ဟို6ရက်နေ့ကအပြန်ပြီးတော့အကြောင်းပြန်ပါအလို့ဆက်ကြည့်နေရပြောင်းဖို့ဒီစစ်တပ်တွေရွှေ့ဖို့တန်းကြောင်ပြောင်းဖို့မှာဖြစ်နေ
တယ်လို့မျိုးပြောင်းရွှေ့ခိုင်းတဲ့တပ်စခန်းတွေဟာလွိုင်းနန်းလန်ကွဲနဲ့တန်လွင်မြစ်ကရုစိတ်အနီးကစခန်းတွေဖြစ်တဲ့ကြောင်းနဲ့တက်ရွှေ့ပြောင်းဖို့တမတ်ရဲ့ရောက်ရှိပေမဲ့ထူးခြားတဲ့စီးရေလှှရှားမှုမရှိတဲ့ကြောင်းသူကပြောပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဖိတ်ခေါ်တဲ့ညဉ့်ညင်းပွဲကိုတက်ရောက်ဖို့လက်ခံစီရင်ပေးထားတဲ့အဖွဲ့ဖြစ်ပါတယ်စစ်ကောင်စီဘက်ကဒီအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာနဲ့ဆွေးနွေးပြီးတဲ့နောက်မှာ SSPP SSA မြောက်ပိုင်းနဲ့ဆွေးနွေးဖို့ရှိတဲ့အကြောင်းပြောဆိုထားပြီးမဲ့အခုချိန်ထိကိုညီနေဆွေးနွေးဖို့အတွက်အကြောင်းကြားလာမှုမရှိသေးတဲ့အကြောင်းဘုံမူဆိုင်ဖုံးဟန်ကဆက်ပြောပါတယ
်ဒီဆက်ရှိဆိုင်မှုမပြုတ်ကျင်တော့မိုင်းလာအဖွဲ့တွေ့ပြီးပြီးဆိုရင်ကျွန်တော်တို့ဖွဲ့နဲ့တွေ့မယ်ဆိုရင်နဲ့စိတ်တွေကျွန်တော်ရပါတယ်ဒါမဲ့ခုဒီကိစ္စဖြစ်လာတဲ့နောက်ပိုင်းမှာကျတော့ဒီလိုပြောတာတော့ဒီမနက်ပြီးတော့လည်းစနေရမယ်ဆိုတော့ဟိုပေါ်နေတည်တင်းတော့ကြားရမှာတော
့ SSPP ရဲ့လူမှုကွန်ရက်ဆိုင်မနာမှာတော့တက်စကန်တွေကိုစုပ်ပေးမှာမဟုတ်ကြောင်းနဲ့စီးအရအသင့်ပြထားတဲ့အကြောင်းဖော်ပြပါရတယ်။ဒီလအစောပိုင်းကလည်းရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်တွေကလဲချားခိုလန်းနဲ့ကိုဟင်းဘက်ကစစ်ကြောင်း၃ကြောင်းနဲ့ SSPP SSC မြောက်ပိုင်းတပ်တွေဘက်ကိုချင်းကပ်လာတဲ့အကြောင်းလဲ SSPP ကသတင်းထုတ်ပြန်ထားပါရတယ်။RCSS နဲ့စီးတင်းမာနေတယ်လို့စစ်ကောင်စီဘက်ကလည်းဒီ SSC မြောက်တပ်စခန်းတွေရုတ်သိမ်းဖို့ဖိအားပေးပြောလာတာကြောင့်စစ်နှစ်ဖက်ညှက်မဲ့အနေအထားဖြစ်တယ်လို့သုံးသပ်ထားတဲ့အကြောင်းဗိုလ်မှူးဆိုင်ဖုံးဟန်ကဆက်ပြောပါတယ်
။ဒီမိုင်းနောင်နဲ့မိုင်းနောင်လက်ချတ်တော့ဘိုက်ပေါ်နေဒီလမ်းကြောင်းတစ်ချက်ကိုလေခေါ်လာမပါတော့ဒီ RCSS စစ်တပ်ကတွေ့ပြီးနောက်ပိုင်းအားပြန်ပြီးဖြစ်တဲ့တဘောရှိတယ်ဗျ။အထောက်အကူကျောက်လို့ရှိနေတယ်ပါလေ။ဒါကလည်းခေါ်လာရလာခပါရလာခတိုင်းအင်းအဝင်ကြနေဖြစ်လာတာကျွန်တော်တို့တင်းရတာပေါ့လေအဲချိန်ကြိုက်လို့နေကြလားတို့တောင်တချို့တမှုတွေကသုံးတဲ့ချက်ပြုတ်ကြတာပေါ့ဗျာ
ညီငယ်ဆွနေမယ်လို့ဖိတ်ခေါ်နေပေမဲ့လည်းတစ်ဖက်မှာဖိအားပေးနေတဲ့အခြေအနေကြောင့်စစ်ကောင်စီနဲ့ SSPP ဆွနေပွဲပြက်ပြဲနိုင်တယ်လို့ရှိုင်းပြည်နယ်နိုင်ငံရေးလှိလာသုံးသက်သူဆိုင်းထွန်းအောင်လည်းက view ကိုပြောပါတယ
်ဟိုဖိတ်ခေါ်ထားတဲ့သူတို့ရဲ့ကြင်ညာတဲ့ရည်ရွယ်ချက်နဲ့တော့စတော်လေးဟိုဖိလာပြောင်းပြန်ဖြစ်တယ်ပေါ့ဗျာနော်ဒီလိုစစ်ရေးတင်းမာမှုတွေဆက်ရှိတယ်ဥမာတိုက်ခိုက်မှုတွေရှိတယ်ဆို SSPP နဲ့ဆွေးနွေးပွဲကပြတ်သွားနိုင်တာ
ပြီးခဲ့တဲ့မတ်လ31ရက်နေ့က SSPP တာဝန်ရှိသူတွေနဲ့စစ်ကောင်စီကုလေတွေနေပြည်တော်မှာတွေ့ဆုံဆွေးနွေးစဉ်ကလည်းစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီကမိုင်းရှုမြို့နယ်တန်လွင်မြစ်ကမ်းနဲ့လွိုင်လေမြို့နယ်အတွင်းကစနင်းဒေသမှာရှိတဲ့ဒီတက်စကန်တွေကိုရုပ်သိမ်းဖို့ SSPP SSA မြောက်ပိုင်းကုစလေဖွဲ့ကိုတောင်းဆိုခဲ့ပြီးပါတယ်။ဒါကို SSPP ဘက်ကလက်မခံခဲ့တဲ့နောက်အဲ့ဒီဒေသအတွင်းမှာစစ်ကောင်စီဘက်ကအင်အားတိုးမြှင့်ချထားမှုတွေရှိခဲ့တယ်လို့နှစ်ဖက်ကြားမှာစီးတင်းမာမှုတွေဖြစ်ခဲ့ပူပါတယ်ခင်ဗျာ။